နိုင်ငံလုံးဆိုင်ရာအပြစ်ခတ်ရစဲရေးစာချုပ်ရေးဆွဲဖို့အတွက်အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်ရဲ့စထမအကြိမ်ဆွေးနွေးပွဲဟာအလားအလာကောင်းတဲ့သဘောတူညီမှုမရရှိပဲဒီကနေ့ပြီးဆုံးသွားခဲ့ပြီးအပြစ်ခတ်ရစဲရေးစာချုပ်စတုတ္ထမူကြမ်းကိုတော့အတည်ပြုနိုင်ခဲ့ပါတယ်ဒီတစ်ကြိမ်ဆွေးနွေးပွဲမှာညှိနှိုင်းရခက်ခဲနေတဲ့တပ်ပိုင်ဆိုင်ရာကိစ္စတွေကိုအလို့အဖွဲ့တွေဖွဲ့စည်းဆွေးနွေးသွားဖို့အတွက်တော့သဘောတူခဲ့ကြပါတယ်ဒီသတင်းကို VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ရန်ကုန်မြို့မြန်မာငြိမ်းချမ်းရေးစင်တာမှာ9ရက်ကြာကျင်းပခဲ့တဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တနင်္ဂနွေလုံးဆိုင်ရာအပြစ်ခတ်ရစည်ညှိနှိုင်းအဖွဲ့ NCCT တို့ရဲ့တနင်္ဂနွေလုံးအပြစ်ခတ်ရစည်စာချုပ်ရေးဆွဲရေးဆွေးနွေးပွဲဟာဒီကနေ့ပြီးဆုံးသွားပြီဖြစ်ပါတယ်ဆွေးနွေးပွဲအပြီးထုတ်ပြန်တဲ့ကြေညာချက်ကိုတော့ပြည်ထောင်စုဝန်ကြီးဦးတန်းထေးကအခုလိုဖတ်ကြားပြီးနှစ်ဖက်ကိုယ်စားလှယ်တွေကအတည်ပြုခဲ့ကြပါတယ်
နောက်ထပ်လည်းအတော့လည်းပေါ်ကတော့ဆိုင်ရည်မှာဆက်တော့တယ်ဒီတိလို့ကတိကျတော့ဒီလိုမှာတန်ရှိတဲ့စက်ထားဖို့ဆက်တဲ့ဒီနိုင်ငံအခွင့်အရေးပြည်အပြာမှာနားလည်မှုလူကြည့်မှုများနဲ့ဘောတည်မှုများကိုရည်ရွယ်ချက်ပြုတော့ဒီစိုးရိမ်မှာနိုင်ငံလုံးတိကျတဲ့အတွက်တစ်စိတ်ဘောတည်စားတဲ့လူပစ္စုပ္ပန်များကိုအသိစိတ်နိုင်ကြပါနောက်ပြီးကျလို့ဘောက်ကဝလာနဲ့တန်းနဲ့ပြန်ပါတယ်နိစေပါဒီကိုစက်ပဲကောင်းတော်များမှာအချိန်တိုင်းနဲ့ဘောတူတယ်
နှစ်ဖက်ကိုယ်စားလှယ်တွေဟာတနင်္ဂနွေလုံးအပြစ်ခတ်ရစဲရေးစာချုပ်အမြန်ချုပ်ဆိုနိုင်ရေးနိုင်ငံရေးတွဲဆုံဆွေးနွေးပွဲအမြန်ကျင်းပပြီးရေရှည်တည်တဲ့နဲ့ငြိမ်းချမ်းရေးရရှိရေးအတွက်ကြိုးစားလှုပ်ဆောင်သွားမယ်လို့ဂရီပေးကြောင်းလဲထုတ်ပြန်ချက်မှာဖော်ပြပါတယ်ဆွေးနွေးပွဲကာလမှာနှစ်ဖက်ကိုယ်စားလှယ်တွေအကြသဘောထားမတိုက်ဆိုင်တာတွေတင်းမာတာတွေရှိကြောင်းတိုင်းရင်းသားကိုယ်စားလှယ်တွေဘက်ကထုတ်ဖော်ပြောဆိုတာတွေလည်းရှိခဲ့ပါတယ်လက်ရှိပြီးဆုံးသွားတဲ့ဆွေးနွေးပွဲအခြေအနေနဲ့ပတ်သက်ပြီး UPWC ရဲ့ဒုတိယဥက္ကဋ္ဌပြည်ထောင်စုဝန်ကြီးဦးအောင်မင်းကဆွေးနွေးပွဲအပြီးမှာအခုလိုပြောဆိုပါတယ
်ဆွေးနွေးပွဲရဲ့ဘာဝတိုင်းတလူ့ဥစားပိုင်းမှာအရင်းများသဘောတူနေတဲ့အချက်တွေကိုပြင်ပြန်သွားသဘောတူနိုင်ခဲ့ကြလို့လည်းအသေးစိတ်ဆွေးနွေးရမှုများမှာပုံမူတင်ဖို့ရှိချိန်ပြားတာလို့ပြောရမှာအခြေအနေဆွေးနွေးမှုများကနေခံစားရတဲ့အတွက်ဒါလည်းဖြစ်ပြီးလူစုမှုတွေကိုကိုယ်ဆောင်မှာတော့ပါ။ဆောင်ရည်လည်းနောက်ဆုံးပိုင်းကတကယ်ဆုံးဖြစ်နေတာပါ။ဒါပေမဲ့ဒီမှာလို့ဒီရစီစူရဲ့ဘန်တိုင်ကကျွန်တော်ရဲ့လက်ကမ်းမှာတော့ရှိနေတယ်ပါ။
ပြည်တော်စုဝန်ကြီးဦးအောင်မင်းကလာမယ့်အော်တိုဘာလဆွေးနွေးပွဲမှာပြီးပြတ်တဲ့သဘောတူညီချက်တွေရရှိမယ်လို့မျှော်လင့်ကြောင်းလည်းထည့်သွင်းပြောကြားပါတယ်။ NCCT အဖွဲ့ခေါင်းဆောင်ဦးနိုင်ဟန်သားကတော့ဆွေးနွေးပွဲမှာအခက်အခဲတွေရှိပေမဲ့ငြင်းချင်းရေးရရှိအောင်ဆောင်ရွက်ဖို့အတွက်ဆုံးဖြတ်ထားကြကြောင်းအခုလိုပြောဆိုပါတယ်
။ဒီပတ်တဲ့ဆွေးနွေးပွဲမှာလည်းအရင်ပါတဲ့အစားအသောက်တွေနဲ့ခက်ခဲတွေအကြောင်းရှိပါတယ်။ဒါပေမဲ့ဒီခက်ခဲတွေကဒီပေါ်ထောက်စေကြောကျွန်တော်တို့စီတန်းမှာဖြည့်ဆင်းခဲ့တဲ့အချိန်နဲ့ဆိုင်စာရင်ဒါတော့ဘာမှမခဲဘူးလို့ကျွန်တော်ပြောပါတယ်။အားလုံးဒီအချက်တွေကိုတစ်ခါကဖြတ်ကျော်ရမှာဖြစ်ပါတယ်။စိတ်ရှိတိကံစီစီနဲ့ကျွန်တော်ရဲ့သူ့တွေရဲ့ကိုဆက်လက်ရောက်ရှိအောင်အားလုံးကနေပြီးတော့မှတ်တမ်းထားပြီးတော့ပြုပန်းနေပါတယ်
။လက်ရှိရေးဆွဲနေတဲ့အပြစ်ခတ်ရစရေးစာချုပ်မူကြမ်းမှာအခန်း9ခန်းအချက်ပေါင်း122ချက်ပါဝင်တာဖြစ်ပါတယ်။ဩဂုတ်လဆွေးနွေးပွဲအပြီးမှာတော့နှစ်ဖက်ညှိနှိုင်းဖို့အချက်၄ချက်သာကျန်ရှိတော့ကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်။ဒီတစ်ကြိမ်ဆွေးနွေးပွဲမှာအရင်ဆွေးနွေးသဘောတူညီထားတဲ့အချက်တွေကိုပြန်လည်သုံးသပ်ဆွေးနွေးခဲ့တာကြောင့်ထပ်မံဆွေးနွေးရမယ့်အချက်တွေပိုများလာခဲ့ပါတယ်။ဒီလိုထပ်မံဆွေးနွေးဖို့အချက်တွေများလာတဲ့အပေါ်မှာ NCCT ရဲ့ဒုတိယခေါင်းဆောင်ဘရိုစောဂွေထူးဝင်းကအခုလိုပြောပါတယ်။
အချက်ကတော့ဒီအချက်ပဲဒါမဲ့ပုံပြည့်စုံအောင်အချက်လက်တွေထပ်ထည့်လိုက်တဲ့သဘောပဲဝါကျတခုတည်းနဲ့အကြောင်းရတခုပေါ်မှာပို့ပြီးတော့ခိုင်မာကျွန်တော်လည်းထည့်သူကလည်းထည့်ဆိုတော့အဲ့ဒါအချက်တွေများလာတဲ့သဘောပဲ
ထပ်မံဆွေးနွေးရမယ့်ကိစ္စရပ်တွေမှာတော်လန်ရေးဆိုတဲ့စကလုံးကိုအပြစ်ရစာချုပ်မှာထည့်သွင်းရေးဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအပြစ်ခတ်ရစဲရေးပူးတွဲစောင့်ကြည့်ရေးအဖွဲ့ဖွဲ့စည်းရေးနှစ်ဖက်တက်တွေလိုက်နာရမယ့်ကျင့်ဝတ်ရေးဆွဲရေးတက်နေရာချထားရေးအပြစ်ရလက်မှတ်ရေးထိုးရမှာပါဝင်မဲ့အဖွဲ့အစည်းနဲ့လူပုဂ္ဂိုလ်နိုင်ငံရေးလမ်းပြမြေပုံနိုင်ငံရေးဆွေးနွေးပွဲမှာ၃ပွင့်ဆိုင်ဆွေးနွေးမလား၈ပွင့်ဆိုင်ဆွေးနွေးမလားဆိုတာနဲ့ဂျာကာလာအစီအစဉ်စတဲ့အချက်တွေကြန့်ရှိနေတာဖြစ်ပါတယ် အပြည့်ကရစဲကြီးပူတွဲဆောင်ကြည်ရဲ့အဖွဲ့ဖွဲ့စည်းကြီးနှစ်ဖက်တက်တွေလိုင်းနာရမယ့်ကျင့်ဝတ်ရေးဆွဲကြီးတက်နေရာချထားကြီးစတဲ့ကိစ္စတွေကိုတက်ဖက်ဆိုင်ရာတာဝန်ရှိသူတွေပူးပေါင်းရေးဆွဲဖို့နဲ့ဂျာကာလာအစီအစဉ်ကိုအလို့အဖွဲ့ဖွဲ့စည်းပြင်ဆင်ဖို့သဘောတူထားပါတယ်မနက်ဖြန်မှာတော့ UPWC နဲ့ NCCT ကိုယ်စားလှယ်တွေဟာနိုင်ငံရေးပါတီ68ပါတီကကိုယ်စားလှယ်တွေနဲ့မြန်မာငြိမ်းချမ်းရေးစင်တာမှာတွေ့ဆုံဆွေးနွေးသွားဖို့ရှိနေပါတယ်